မြန်မာနိုင်ငံရဲ့စစ်အာဏာသိမ်းမှုနဲ့နိုင်ငံရေးအကြတဲ့ဖြည့်ရှင်းနိုင်ရေးမှာကုလသမဂ္ဂအဖွဲ့ကြီးရဲ့အဆင့်ဆင့်ဦးဆောင်မှုပိုင်းကတာဝန်ပြုတ်ကွက်မှုတွေရှိနေတာကြောင့်စစ်တပ်ကကျူးလွန်တဲ့ရာဇဝတ်မှုတွေမှာအလိုတူအလိုပါသဘောမျိုးဖြစ်နေတယ်ဆိုပြီးဗြိတိန်ခြေဆိုင် NGO အဖွဲ့တစ်ခုဖြစ်တဲ့မြန်မာ Accountability Project အဖွဲ့ကမကြာသေးခင်ကအစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကကျူးလွန်တဲ့လူသားဓုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုကုလသမဂ္ဂကဟန်တားဖို့ပြက်ကွက်နေတယ်ဆိုပြီး1988ခုနှစ်မြန်မာပြည်ဒီမိုကရေစီအရေးလှုပ်ရှားမှုကာလအတွင်းထင်ရှားခဲ့တဲ့ BBC သတင်းတော်တူဖြစ်သူလက်ရှိမြန်မာ Accountability Project အဖွဲ့ရဲ့ Director Christopher Gannis က VOA ကိုပြောပါတယ် Christopher Gannis ကိုမတ်အီတန်နေကဆက်သွယ်မြင်းမြန်းထားပါတယ်ခင်ဗျာ
Good morning, Mr. Christopher Gannis and Myanmar Accountability Project recently.
Mr. Christopher Gannis, Minglawa, Myanmar Accountability Project ကနေပြီးတော့မကြာခင်တုန်းကထုတ်ပြန်လိုက်တဲ့ဒီအစီရင်ခံစာအကြောင်းခြုံငုံပြီးတော့ပြောပြပ
ါ The report is absolutely devastating. It finds systematic, structural and leadership.
အစိုးရရဲ့အချက်တွေကိုတွေးဆကြောင်းဒီအစီရင်ခံစာမှာဖော်ပြထားပါတယ်ကုလသမဂ္ဂရဲ့စနစ်ဖွဲ့စည်းပုံနဲ့ခေါင်းဆောင်မှုပိုင်းမှာပြက်ကွက်မှုတွေတွေ့ရပါတယ်။အာဏာသိမ်းနောက်ပိုင်းမြန်မာနိုင်ငံပဋိပက္ခအခြေအနေကိုကင်တွယ်ရမှာအစဉ်အဆက်ဦးဆောင်မှုပိုင်းမှာပါလိုအပ်ချက်တွေရှိနေတာကိုတွေ့ရပါတယ်။ချိတ်ဆက်လှုပ်ဆောင်မှုပိုင်းအားနည်းနေတာတွေ့ရပါတယ်
။ဒီမှာကုလသမဂ္ဂရဲ့အခမ်းအနားအကြောင်းကိုလည်းပြောပြပါ
။ The main players of the UN, the senior humanitarian officials,They weren't even in the country.
ကုလသမဂ္ဂခေါင်းဆောင်မှုပိုင်းကလူတွေလူသားချင်းစာနာမှုဆိုင်ရာကဏ္ဍကအကြီးအကဲတွေကမြန်မာနိုင်ငံထဲမှာတော့မရှိကြပါဘူး။ဒါတွေမှာကုလသမဂ္ဂဝန်ထမ်းတွေအများကြီးကိုမြန်မာနိုင်ငံကနေထွက်ခွာဖို့အမိန့်ပေးခဲ့ပါတယ်။ဒါဟာလူသားပြုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမှာကုလသမဂ္ဂကကြံရပါဖြစ်နေတာပါ။လွန်ခဲ့တဲ့5နှစ်2019တုန်းကရိုဟင်ဂျာတွေကိုအစုလိုက်အကြုံလိုက်တပ်ဖြတ်ခဲ့တုန်းကလည်းဒီလိုပါပဲ။ဒီမျိုးလုံးတပ်ဖြတ်မှုဖြစ်နေချိန်မှာကုလသမဂ္ဂ UN ကလက်ပိုက်ကြည့်နေတယ်လို့ God Rosenthal ရဲ့ကြော်ကြားတဲ့အစီရင်ခံစာမှာဖော်ပြထားခဲ့တာပါအခု Damian Lily ရေးတဲ့ဒီအစီရင်ခံစာမှာလဲကုလသမဂ္ဂဟာလူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေမှာကြံရပါဖြစ်နေတာကိုအလားတူတွေ့ရှိရပါတယ
်ကုလသမဂ္ဂကဘာမှမလုပ်ခင်တည်းလက်ပိုက်ကြည့်နေတယ်ကုလသမဂ္ဂကိုယ်တိုင်ကလူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကြံရပါဖြစ်နေတယ်ဆိုပြီးတော့ခုနကထည့်ပြောသွားတယ်ဒီကုလသမဂ္ဂအနေနဲ့ဘလို့လှုပ်ဆောင်ဖို့အကြံပြုနေပါလေ
Well Damian Lily the author of the report is very clear
ရေးသားသူ Damian Lily ရဲ့အစီရင်ခံစာကရှင်းပါတယ်လူသားချင်းစာနာမှုဆိုင်ရာနဲ့နိုင်ငံရေးပိုင်းမှာဦးဆောင်မှုရှိရပါမယ်ကုလသမဂ္ဂအတွင်းမှုချုပ်ကအစရေးရာလှုပ်တာဘာမှမတွေ့ရပါဘူးလိုအပ်တဲ့ဘလို့အခြေအနေမျိုးမှမဆိုအရသားတွေကိုကာကွယ်ပေးရမယ်ဆိုတဲ့ကုလသမဂ္ဂရဲ့ရည်ရွယ်ချက်ကြီးရှိပါလေနဲ့လူအခွင့်အရေးကိုကာကွယ်ဖို့ကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့အစီအစဉ်လေးရှိရသားနဲ့ဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်တဲ့အချိန်မှာအရသာပြည်သူတွေအပေါ်ကြောက်မဲ့ပွေဖိနှိပ်နေတာတွေကိုနိုင်ငံရေးမှရှိတဲ့ကုလသမဂ္ဂဝန်ထမ်းအယောက်2000ကဘာမှလုံးမပေးနိုင်ခဲ့ပါဘူး။ထောင်ထဲရောက်နေသူတွေကိုဥပဒေကြောင်းအရအထောက်ပံ့လုံလုံလောက်လောက်မပေးနိုင်ခဲ့ပါဘူး။ရုပ်ပိုင်းစိတ်ပိုင်းဆိုင်ရာထောက်ပံ့ကာကွယ်မှုတွေလည်းကောင်းကောင်းမပေးနိုင်ပါဘူး။ကြောက်ဆုံးနေတဲ့သူတွေဘယ်နှယောက်ရှိသလဲဆိုတာတော့ကောင်းကောင်းမရေတွက်နိုင်ပါဘူးလူသားချင်းစာနာမှုအကူအညီပေးနိုင်ဖို့ခေါင်းဆောင်မှုကောင်းရှိရပါမယ်ဌာနအချင်းချင်းပူးပေါင်းလုပ်ကံရပါမယ
်နောက်၄ခုတစ်ခုကတော့1988ဒေါ်လာရင်းနဲ့အခုစစ်အာဏာသိမ်းလို့ဖြစ်ရဲ့နှစ်ခုကိုဘယ်လိုနှိုင်းယှဉ်ပါလဲ
That's a very very interesting question
အတော်စိတ်ဝင်စားစရာကောင်းတဲ့မျိုးကပါအဓိကကြွားချတာကတော့မန္တလေးလိုမြို့တွေမှာအစုလိုက်အကြုံလိုက်အသက်ခံရတာကိုကျန်းစီရိုးဆက်တွေကဓာတ်ပုံတွေရိုက်ထားပြီးအွန်လိုင်းပေါ်တင်တော့နိုင်ငံတော်ဟန်းကလူတွေအားလုံးသိသွားပါတယ်အပြစ်မဲ့အရသာပြည်သူတွေအများအပြားအသက်ခံနေရတာကိုနိုင်ငံတကာနိုင်ငံရေးခေါင်းဆောင်တွေမြင်ပြီးဒါကိုရပ်တန့်အောင်လုပ်စရာရှိတာလုပ်နိုင်သွားတယ်ကျွန်တော် BBC မှာ1988တုန်းကသတင်းတောက်လုံတုန်းကဆိုရင်စတင်မာလာတတိယအပတ်မြို့တော်ခမ်းမရှိမှာလူတွေအများကြီးအသက်ခံရတဲ့မှတ်တမ်းဆိုလို့ကျွန်တော်သတင်းမဲ့ရှိပါတယ်အခြားသတင်းတောက်တွေရဲ့သတင်းဆောင်ပါးတွေရှိပေမဲ့လူမှုကွန်ရက်မရှိတော့ပြည်ပနိုင်ငံတွေကသတင်းများမရခဲ့ပါဘူးအခုတော့ထိတ်လန့်စရာဓာတ်ပုံတွေကချက်ချင်းဆိုသလိုပြန့်နှံ့သွားပြီးဒါတွေဟာလူသားစုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေရဲ့သက်တည်မှတ်တမ်းတွေဖြစ်သွားပါလေ
မြန်မာ Accountability Project ရဲ့လှုပ်ဆောင်မှုတွေအကြောင်းကိုလည်းပြောပြပေးပါ
The project which I lead, the Myanmar Accountability Project, is using...
You know, Myanmar Accountability Project, ma, di tati a thaw tha ri go, ထူးသဖြင့်ညှဉ်းပန်းနှိမ့်ဆက်ခံရမှုတွေနဲ့ပတ်သက်ပြီးတရားမျှတမှုရယူရမှာသုံးပါတယ်။လန်ဒန်ကတန်အမတ်အင်ကိုစစ်အစိုးရကမတရားလူယူလို့မရအောင်အခုကျွန်တော်တို့လုပ်နေပါတယ်။မြန်မာနိုင်ငံတွေကတက်သည့်အထောက်အထားတွေကိုသုံးပြီးဒီစစ်အစိုးရဟာကိုယ်နိုင်ငံသားတွေကိုအကြောက်တရားနဲ့ကြီးစိုးနေတဲ့တရားမဝင်အစိုးရဖြစ်ကြောင်းဖော်ထုတ်နေပါတယ်။ဒီတက်သည့်အထောက်အထားတွေကိုသုံးပြီးမြန်မာကိုလက်နက်ရောင်းနေတဲ့တရုတ်တို့ရုရှားတို့နဲ့ညှိနှိုင်းနေပါတယ်။တရုတ်နဲ့ရုရှားကမြန်မာကိုလက်နက်ရောင်းနေတာကိုဖုံးကွယ်လို့မရအောင်တပ်တွေနဲ့တကွပြရပါလိမ့်မယ
်။မစ္စတာကနဲ့ကျေးဇူးတင်ပါတယ်
။မအစ်တန်စင်ဆက်တော်နေနေကြတာပါခင်ဗျာ။